ဟုတ်ကဲ့ကိုအောင်စောဒီပြန်ကြားရေးကဒီမြန်မာနိုင်ငံသတင်းစာမှာ AR တရင်ဌာနနဲ့ပတ်သက်ပြီးတော့ဒီနာမည်ကောင်းစီးအမည်သုံးဆွဲမှုကိုဒီဒီဇယ်ဥရေနဲ့အညီလိုက်နာဆောင်ရွက်ဖို့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ပြီးတော့တရင်ကြေညာထားတာတွေ့ရပါတယ်ဗျကိုအောင်စောတို့ AR ကလည်းဒီကနေ့မှပဲကြေညာချက်ပြန်ထုတ်ပြီးတော့တုံ့ပြန်ထားတာတွေ့ရပါတယ်တုံ့ပြန်တဲ့ကြေညာချက်ကအဓိကဘာကိုပြောချင်တာလဲဗျ
AR ဆိုတဲ့ဟာကဒီ trademark အဖြစ်နဲ့ရောကုမ္ပဏီနဲ့ရော2012 2013မှာကျွန်တော်တို့ကတရားဝင် register တရားဝင်အထဲမှာမြန်မာပြည်ရဲ့ဒီဇယ်ဥပဒေရ register လုပ်ထားပြီးသားဖြစ်ပါတယ်။နံပါတ်1အနေနဲ့ကတော့ MOI လို့ခေါ်တဲ့ဒီMinistry of Information ပေါ့လေဒီပညာဝင်ဌာနကနေပြီးတော့ဒီ AR ဆွဲနံပါတ်နဲ့ကျွန်တော်တို့ apply လုပ်တဲ့အခါမှာဒီ publishing license ပေါ့အထုပ်ဝင် license တောင်းတဲ့အခါမှာအဲ့နံပါတ်နဲ့လည်းချထားပေးပြီးသားဖြစ်ပါတယ်။တရားဝင်ဖြစ်ပါတယ်အကုန်လုံးက။အဲနံပါတ်3ကကျွန်တော်တို့မှရှိပြီးသားအဲဥပဒေပညာရှင်တွေလည်းတိုင်ပင်ပြီးသားဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကနေပြီးတော့အဲ့လိုထုတ်ပေးပြီးကမှဒီနာမည်ကိုပြောင်းပေးပါဆိုပြီးတော့စာထုတ်လာပါတယ်။အဲ့စာကလည်းအဲမရေမရရေးထားပါတယ်။အဲ့ဒါမြင့်ကြီးရဲ့နာမည်ဖြစ်ပါတယ်။နောက်ပြီးတော့ဒါဆက်ဖက်သူတချို့ကလည်းတောင်းဆိုပါတယ်ဆိုတော့မရေမရနဲ့အဲ့လိုမျိုးဟောလေအရင်တော့အချင်းဟောင်းနေတိုင်းမို့ Oh Habit Sign House ဆိုတဲ့စကားလုံးလို့ပေါ့ဗျာ။အဲအဲ့လိုတောင်းဆိုလာတော့ကျွန်တော်တို့ကပြောင်းလို့မရဘူး။ဒါကျွန်တော်တို့ဒီတိုင်းပဲဆက်သွားမှာပဲ။ပါကြောင့်လဲဆို1993ခုနှစ်တည်းကတည်ထောင်ခဲ့တဲ့ branding တစ်ခုဖြစ်ပါတယ် private company ဖြစ်ပါတယ်ကျွန်တော်တို့ကအစိုးရပိုင်တဲ့ state control media လည်းမဟုတ်ပါဘူးဆိုပြီးတော့မြန်မာပြည်လိုပြန်ပွင့်လဲလက်နေတဲ့ကာလမှာဟာလာ company တွေလာပြီးတော့ invest လုပ်တာဖြစ်ဖြစ်လာပြီးထောင်တဲ့ခံမှာဖြစ်ဖြစ်အဲ့ company တစ်ခုနာမည်ကိုသွားပြီးပြောင်းပေးပါဟာလာ RFA ကိုပြောင်းပေးပါ BBC ကိုပြောင်းပေးပါ AR ကိုပြောင်းပေးပါဆိုတော့လို့မရပါဘူးဆိုတဲ့သဘောပါပဲအဲ့ဒီဘောနဲ့ကျွန်တော်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အခုလည်းကျွန်တော်ထင်တယ်အခုထုတ်ပြန်ခဲ့တဲ့သူတို့ရဲ့ထုတ်ပြန်ချက်ထဲမှာတော့ကျွန်တော်တို့ကိုဒီ trademark အနေနဲ့အသိမှတ်ပြီးပေးမယ်လို့ရေးထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာတော့ကျွန်တော်မြင်တော့မျှော်လင့်ချက်ရှိပါတယ်။ဒါပေမဲ့သူတို့တစ်ဖက်ကလည်းအဲသူတို့ရဲ့ existing law တွေကလောက်ရတယ်ဆိုပြီးတော့ကျွန်တော်ပြောလာတာဖြစ်ပါတယ်
။ဒါဆိုရင်ဟိုထုတ်ဝေခွင့် license ကိုဆက်ထားမယ်ဆိုရင်ဒါမျိုးတစ်ခုတစ်စုံတရာပေါ့နော်ဟိုဒါနဲ့ပတ်သက်ပြီး adverse reaction ဖြစ်လာခဲ့မယ်ဆိုရင် AI ဘက်ကဘာတွေဆက်လုပ်သွားဖို့ရှိလဲဗျ။
အကျွန်တော်တို့ကတော့အဲ့ဒီကျွန်တော်တို့ရှိနေပြီးသားဒီဥပဒေကြံပေးရနေပဲဆက်သွားမှာပေါ့လေဒီတိုင်းသွားမယ်အဲ့လောက်အဆင့်ရောက်လာမယ်လို့လည်းကျွန်တော်တို့မျှော်လင့်မထားဘူးကျွန်တော်တို့အဖွဲ့အနေနဲ့အသင်းအနေနဲ့ကျွန်တော်တို့ editorial board အနေနဲ့အဲ့လောက်ဒီမျှော်လင့်မထားပါဘူးအဲနောက်ပြီးတော့အခုလို backsliding ဆိုပြီးနောက်ကိုပြန်ဆုံနေတယ်ဆိုပြီးအားလုံးကပြောနေကြတဲ့အချိန်မှာဒါကလည်းကျွန်တော်တို့ကအဲ့လိုမျိုး PR ပေးတယ်ဆိုတာလည်းအဲကျွန်တော်ထင်တယ် another sign ပေါ့နော်ဒါကလည်းအနှုတ်လက္ခဏာပြတဲ့လက္ခဏာတစ်ခုပဲလို့ပဲမြင်ပါတယ်။အဲနောက်ပြီးတော့သမ္မတဦးသေးစိန်ကိုယ်တိုင်ကအားလုံးပြန်သွားဖို့ဖိတ်ထားတယ်။ဒါကြောင့်ပြန်သွားကြတယ်။အဲဒါပေမဲ့အခုချိန်မှာဒီလိုမျိုးလုပ်တယ်ဆိုရင်တော့ဒါဟာဦးသေးစိန်ဆိုရရဲ့ policy လား။အားမွင်ဘသူရဲ့ policy လဲပေါ့လေ။ဒါတွေကမေးခွန်းထုတ်ဆရာဖြစ်တယ်။နောက်ပြီးတော့ဒီဒါ media ရဲ့ freedom ကိုရှိနေပြီးသား limited အများကြီးအကန့်အသတ်နဲ့ရှိနေတဲ့ freedom ကိုလည်းထပ်ပြီးတော့ကန်တပ်ဖို့စူးစမ်းရတဲ့ပုံစံမျိုးလို့အဲကျွန်တော်တို့အနေနဲ့တော့တတ်မှတ်မှာဖြစ်ပါတယ်။ဟို PIP ရဲ့ပုံစံလေးပေါ့လေ။ဆိုတော့ကျွန်တော်မြင်တာကတော့လေကျွန်တော်တို့ကတော့ကျွန်တော်တို့လုပ်ကိုကျွန်တော်တို့လုပ်တာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ပေါင်ထဲကအဲရေးတာတာဖြစ်ပါတယ်။ဆိုတော့အဲအဲ့ဒါကိုမကြိုက်လို့များလားပေါ့လေ။နာမည်ပြောင်းခိုင်းတာလားပြဿနာရှာတာလားပေါ့။အဲ့လိုတွေးစရာဖြစ်သွားတာပေါ့လေနော်
။ဟုတ်ကဲ့ပါကိုအောင်စောအခုလို့ဖြေပေးရကျေးဇူးတင်ပါတယ်ဗျ
။ကျေးဇူးတင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်